American နဲ့တောင်ကိုရီးယား2024ခုနှစ်အတွက်ပထမဆုံးအကြိမ်ဖြစ်နေအထူးတပ်ဖွဲ့စီးလေ့ကျင့်မှုကိုပူးတွဲပြုလုပ်လိုက်ပါတယ်။ဒီလေ့ကျင့်မှုကိုတောင်ကိုရီးယားရဲ့မြောက်ပိုင်းကိုရီးယားနယ်စပ်အနီးပိုချွန်မြို့မှာဂျန်ဂျရင်31ရက်နေ့ကပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဟာသရုတ်ထအကြိမ်မြောက်ဒုံးကျည်တွေကိုစမ်းသပ်ပြီးပြစ်လွတ်နေတာဖြစ်ပြီးအခုလိုချိန်မှာပူးတွဲစစ်ဆင်လေ့ကျင့်မှုကိုစတင်လုပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်အထူးတပ်ဖွဲ့တွေပူးပေါင်းပြီးဒီချိန်ပူးတွဲလေ့ကျင့်တာဟာအထူးစစ်ဆင်စွမ်းရည်တွေကိုအားကောင်းစေပါတယ်။ရှစ်ဆက်ပြီးတော့လည်းရန်သူကိုအောင်နိုင်ရေးအတွက်လိုအပ်တဲ့စွမ်းရည်ရဖို့နဲ့အမြဲအသင့်ဖြစ်နေအောင်စီးလေ့ကျင့်မှုတွေကိုဆက်ပြီးလုပ်သွားပါမယ်လို့တောင်ကိုရီးယားဗိုလ်ကြီးဆွန်တောင်ကူကပြောကြားခဲ့ပါတယ်။လေ့ကျင့်တဲ့အထက်မှာတော့တနက်ပြစ်လေ့ကျင့်တာအထူးကင်းထောက်လန်းလာတဲ့ထိုးပေါက်ချီတက်တာတွေလည်းပါဝင်ပါတယ်။မဟာမိတ်နိုင်ငံခြားပူးတွဲအထူးစစ်စင်ရတွေလှုပ်ဆောင်နိုင်မှုစွန့်ရည်ကိုမြင့်တင်ဖို့အတွက်ရည်ရွယ်တာလို့လည်းပြောပါတယ်။မြောက်ကိုရီးယားဘက်ကလည်းအနောက်ဖက်ကမ်းရိုးတန်းတစ်လျှောက်ခရုစ်ဒုံးကျည်အများပြားကိုတောက်ကြနေမှာပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဟာမဟာဗျူဟာမြောက်ခရုစ်ဒုံးကျည်တွေကိုစမ်းသပ်ခဲ့ကြောင်းနဲ့အရင်ဘက်ကထုတ်ပြောထားပြီးဖြစ်ပါတယ်။ဒါဟာနျူကလ িয়ার ထိပ်ပူးတက်ဒုံးကျည်တွေဖြစ်ဖို့ဖြစ်ပွဲရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုန်းကလည်းအနောက်ဖက်ကမ်းရိုးတန်းကနမ်ဖိုးစိတ်ကမ်းမြို့ကတင်မောချင်းတစ်ခုကိုစစ်ဆင်းနေစမ်းမှာစစ်ရေးပြင်ဆင်မှုမှာရေတပ်အင်အားရဲ့အရေးကြီးပုံကိုအလေးပေးပြီးတော့ပြောထားတာဖြစ်ပါတယ်။